စစ်ကောင်စီတပ်နဲ့ကယင်နီပူးပေါင်းတပ်တို့ကြားမှာထိတွေ့တိုက်ပွဲတွေပြင်းထန်ခဲ့တဲ့ဒီမော့ဆိုမြို့နယ်ကဒေါ်တမကြီးဒေါ်ညင်းခူဒေါ်ဆိုဖျားကျေးရွာတွေမှာတော့ဒေသခံပြည်သူတွေအကုန်လုံးရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒီအပိုင်းထဲမှာထိတွေ့တိုက်ပွဲတွေကမရှိတော့ပေမဲ့စိတ်ချရတဲ့အနေအထားမဟုတ်လို့ဒေသခံတွေရွာတွေကိုပြန်မဝင်ဖို့ကိုလည်းသတိပေးနေကြပါတယ်ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုစုံဝင်းလိုင်ကတင်ပြပေးထားပါတယ
်ကယားပြည်နယ်ဒေသခေါ်ကင်းနီပြည်နယ်ဒီမော့ဆိုမြို့နယ်ကဒေါ်တမကြီးဒေါ်ညင်းခူဒေါ်ဆိုဖျားကျေးရွာတွေမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းတိုက်ပွဲအခြေအနေကြောင့်ရွာလုံးကျွတ်ထွက်ပြေးခဲ့ကြရတာပါမလ24ရက်နေ့ပြီးခဲ့တဲ့တောက်ချာနေ့ကစပြီးအဲ့ဒီဒေသတွေမှာထိတွေ့တိုက်ပွဲတွေမရှိတော့ပေမဲ့အချိန်မရွေးတိုက်ပွဲဖြစ်နိုင်တဲ့အခြေအနေမှာရှိနေလို့ဒေသခံတွေရွာထဲပြန်မလာကြဖို့ကရင်နီပူးပေါင်းတပ်တွေဘက်ကသတိပေးထားပါတယ
်ကျွန်တော်လက်ရှိကမြေကြီးမှာဆိုလို့ရှိရင်ဒါတော်မကြီးဖြစ်မှာဆိုလည်းဒါထိတွေ့တိုက်ပွဲနေရာတော့ရမရှိဘူးဆိုပေမဲ့ကျွန်တော်တို့ဟုတ်ပါတယ်ဆိုရရှိနေကြပါတော့ဒီသားအချိန်မရွေးဖြစ်နိုင်တယ်ပေါ့အချိန်မရွေးတိုက်ပွဲဖြစ်နိုင်တယ်စစ်ကောင်စီကစစ်မျက်နှာတွေအများကြီးဖွင့်ပြီးတော့မှဒါစစ်ကြောင်းထိုးနေရရှိတယ်ပေါ့နော်ဆိုအဲ့ဒီနေရာတွေလည်းတောက်လျှောက်ဟိုတိတိတိုက်ပွဲတော့ရှိနေသေးပဲပေါ့နော်ရှိနေသေးပဲပြင်းထန်တာနဲ့မပြင်းထန်သေးတာအဲ့လိုနေသားမပြင်းထန်လိုက်မပြင်းထန်လိုက်အဲ့လိုနေသားပဲရှိတယ်ပေါ့လေဟုတ်အဲ့အမျိုးအခြေအနေတစ်ခုကြောင့်မလို့ဒေသခံအနေနဲ့ဟိုဒီတိုက်ပွဲအတန်ဒီမကြားရဘူးဆိုပြီးမှပြန်လာမျိုးတွေပေါ့နော်အိမ်ပြန်ကြည့်လာမျိုးတွေဒီကြွားပြန်ချင်တာကြွားပြန်ချောင်းကြည့်တာမျိုးတွေဟိုမလောက်ကြဖို့ပေါ့နော်မလောက်ကြဖို့ကျွန်တော်လည်းဆက်ပြီးတော့မှတိုက်တွန်းလို့ပါတယ်ဟုတ
်ထိတွေ့တိုက်ပွဲမရှိတော့ဘူးဆိုပေမဲ့စစ်ကောင်စီဘက်ကပြစ်ခတ်တာတွေဆက်ပြီးရှိနေသလိုရွာထဲမှာနေရာယူထားတဲ့အခြေအနေရှိတယ်လို့ပြောပါတယ်စစ်ကောင်စီဘက်ကမလ24ရက်ပြီးခဲ့တဲ့တောက်ချာနေ့နေ့လယ်12နာရီဝန်းကျင်မှာဒေါ်တမကြီးကျေးရွာထဲလေကြောင်းကနေပြစ်ခတ်တာတွေရှိခဲ့တယ်လို့ကင်းဒီအမျိုးသားများကာကွယ်ရေးတပ် KNDF ကထုတ်ပြန်ထားပါတယ်ဒေါ်တမကြီးကျေးရွာလမ်းမပေါ်ကနေအိမ်တရားဝန်းကျင်လဲမိလောင်ခဲ့တယ်လို့ KNDF ဗဟိုသတင်းနဲ့ပြန်ကြားရေးတာဝန်ရှိသူကပြောပါတယ်
။အထူးသဖြင့်ပွဲရတော့ဒီ23ရက်နေ့ထိဖြစ်တယ်ပေါ့လေ။23ရက်နေ့ထိအပြင်းထန်ဖြစ်ခဲ့တယ်ပြီးတော့24 25ဒီမှာဒီနေ့ထိတော့ဒါဘလော့ဆယ်ထိတွေ့မှုလည်းမရှိသေးဘူးပေါ့။ဟုတ်စစ်ကောင်စီကဒီစစ်ကြောင်းဆထိုးကြရပါတော့နော်။မက်ဆာ6ရက်နေ့9ရက်နေ့တော့ဆထိုးတော့ဆိုတော့အဲ့ကတည်းကဒီတော်မကြီးတော်ညခုတော်ဆော့ပြဆိုတဲ့အဲ့ဒီရွာတွေပေါ့အဲ့ဒီရွာတွေအကုန်လုံးကတော့ဒေသခံတွေအကုန်လုံးရွာလုံးကျွတ်ပေါ့လေစစ်ဆောင်သားတွေပြမရှိတော့ဘူးပေါ့နော်မရှိတော့ဘူ
းကရင်နီပြည်နယ်ဘော်လခဲမြို့နယ်နဲ့ဒီမော့ဆိုမြို့နယ်မှာမှတ်လ၈ရက်နေ့ကတည်းကစစ်ကောင်စီနဲ့ကရင်နီပူးပေါင်းတပ်တွေထိတွေ့တိုက်ပွဲဖြစ်ခဲ့တာပါထိတွေ့တိုက်ပွဲဖြစ်ခဲ့ကြတဲ့ဒေါ်တမကြီးဒေါ်ဆော့ပြတော်ညခုကျေးရွာတခြားမှာစီရေလှုပ်ရှားတာတွေဒီကနေ့အထိရှိနေတယ်လို့ KNDF တာဝန်ရှိသူကပြောပါတယ
်ဒီဒေါ်ညခုဒေါ်ဆော့ပြဒေါ်ဒမကြီးဆိုတာတစ်ဖက်တည်းပေါ့နော်ကျော်ကြီးကတစ်ဖက်တည်းပဲအဲ့ဒီရွာ၃ရွာလုံးမှာဆိုတော့စစ်ကောင်စီကဒီဆွဲထားတယ်ပေါ့နော်တဆွဲထားတယ်သူရဲ့စစ်ကောင်စီနေလည်းရှိတယ်ဆိုတော့အဲ့လိုနေသားတစ်ခုမှာဘလူမဘသူမှလို့ပြန်လို့မရဘူးပေါ့သူပြန်ရင်ပြန်ရင်အနေနဲ့ရတယ်ပေါ့နော်အနေနဲ့တစ်ခုဖြစ်နိုင်တယ်တချို့ဒေသခံတွေကတော့ရှိတယ်လေနော်ဟိုတကယ်ပိုးပွားရလို့ရှိရင်လည်းသူတို့အိမ်ကိုပြန်ကြည့်ရှင်တာမျိုးတွေတကယ်ဟိုအိမ်ကိုလွှဲတာမျိုးတွေပေါ့နော်ပြန်ရှင်တာမျိုးတွေရှောင်းကြည့်ရှင်တာမျိုးတွေရှိရလေဘတော်တော်ဆားလူမျိုးတွေသွားပြီးမှဆုံးလို့ပေါ့နော်အဲ့လိုမျိုးတွေသွားတဲ့ခါကျရင်ခုနကပြောရဲ့ဒီစစ်ကောင်စီတပ်တွေနဲ့တွေ့ပြီးတော့ဖမ်းဆီးရတာမျိုးတွေတော့လက်ဆက်ဆိုင်တာမျိုးတွေတပ်ဖြတ်ခံမျိုးတွေဖြစ်မှဆုံးလို့ပေါ့နော်ဟုတ
်စစ်ကောင်စီနဲ့တော်လိုင်းရင်အားစုတွေအပြန်အလှန်ပြစ်ခတ်မှုတွေရှိနေတဲ့ KNDP ပြည်နယ်မှာအရသာထိကတည်ဆုံးတာတွေစစ်ပေးရှောင်နေရတဲ့အခြေအနေကအရေးအတွက်ပိုများလာနေတာပါလေကြောင်းပစ်ခတ်တာတွေကြောင့်နေအိမ်မီးလောင်ပျက်စီးတာရွာလုံးကျွတ်ထွက်ပြေးရတဲ့အခြေအနေတွေနဲ့ဒေသခံတွေရင်ဆိုင်နေကြရတာပါထိတွေ့တိုက်ပွဲအတွင်းအပြန်အလှန်ထိကတည်ဆုံးတာတွေရှိနေပြီးစစ်ကောင်စီဘက်ကတည်ဆုံးသူဦးရေပိုများတယ်လို့တော်လိုင်းရေးအင်အားစုတွေဘက်ကပြောပါတယ်စစ်ကောင်စီဘက်ကတော့ဒီအခြေအနေနဲ့ပတ်သက်လို့တစုံတရာတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူးခင်ဗျာ